American သမ္မတမျိုးသားလူမျိုး၏အကြံပေးအရာရှိအောင် Michael Flynn ကသူ့ပုံအရေးမြူပဲတင်ညာခွင့်ပေးမယ်ဆိုရင်ရုရှားစိုးရွားအရာရှိရင်လည်းသမ္မတ Donald Trump ရဲ့ရွေးကောက်ပွဲတာဝန်ရှိသူတွေကြားဆက်သွယ်မှုတွေကိုလွှတ်တော်ကစုံစမ်းရမှာပူပေါင်းဆောင်ရွက်သွားဖို့ခန့်လန့်ချက်ကိုသမ္မတ Trump ကထောက်ခံလိုက်ပါတယ်။နိုင်ငံရေးကသူတို့လုံဆောင်မှုတွေရှိနေကြောင်းလွှတ်တော်ရှေ့မှောက်ထွက်ဆိုရမှာတင်ညာခွင့်ရဖို့တောင်းခံနေတဲ့အကြောင်းသမ္မတ Trump ကတောက်ချင်နေမင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။အမျိုးသားလူမျိုး၏အကြံပေးအရာရှိဟောင်းဟာလူငင်းချက်တော်ကိုရောက်ဖို့ညှိနှိုင်းနေပေမဲ့တောက်ဆူချင်းနဲ့ပတ်သက်လို့သဘောတူညီချက်မရသေးတဲ့အကြောင်း Wall Street Channel ကမနေ့ကပထမဆုံးသတင်းဖော်ပြလိုက်တာပါ။အငင်းစားပုတ်ချုပ်ကြီး Flynn အနေနဲ့ပြောစရာအကြောင်းအရာတွေရှိနေပြီးအချိန်နဲ့တွေ့ရင်ပြောဆိုဖို့ဆန္ဒရှိတဲ့အကြောင်းလည်းသူ့ရဲ့အကျိုးဆောင်ရှိနေဖြစ်တဲ့ Robert Gardner ကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ Channel အောက်လွှတ်တော်ထောက်လိုင်းကွန်ပျူတာဝန်ရှိသူတွေနဲ့ဆွေးနွေးညီနက်မှုတွေရှိကြောင်းအတည်ပြုနိုင်ပေမဲ့အသေးစိတ်အချက်အလက်တွေကိုတော့မပြောနိုင်တဲ့အကြောင်းလည်းရှိနေဖြစ်သူကပြောဆိုခဲ့ပါတယ်။နိုင်ငံရေးကတိုင်းဆောင်မခံနိုင်တဲ့အခြေအနေမှာမတရားသဖြင့်အရေးယူမခံရအောင်အမှတ်ကန်ချေရဖို့ကြိုးစားတာကြိုးချောင်းစီလမှုရှိတယ်လို့လည်းရှင်းနေကပြောပါရယ်။ငြိမ်းချမ်းဖို့ယူကြည်ဆင်းတာအမေရိကန်နိုင်ငံဆိုင်ရာရုရှားတမ်မကြီးနဲ့အဆက်အသွယ်လုပ်ခဲ့ရရှိပေမဲ့ဒုတိယမိုက်ပန်ဆိုပြည်ပြည်ဆိုဆိုမပြောဘဲထိချမ်းထားကြရောက်တွေ့ရှိခဲ့တာကတမတ်ဆန်ရဲ့အနိကတ်ဆုံးအကြံပေးပုဂ္ဂိုလ်တူဖြစ်ကနေဖတ်ဖို့ပြရားပေးခံရပါ။အမေရိကန်အထက်နဲ့အောက်လူတော်ထောက်လိုင်းကွန်ပျူတာကတော့ပြည်ရဲ့နဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကျောင်းဝင်နောက်ဆက်ဖို့ကြိုးပမ်းနေတဲ့အစိုးရရရှိနေတဲ့သမတ်ဆောင်ရဲ့ဗီဒီယိုလေးချအဆက်အသွယ်လုပ်ခဲ့ရရှိမှရှိစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။